Welcome to the Voice of America in Burmese.
Mingla shi de mnakin phit ja ba si shin American Pirang Su Washington DC ga ni 2014 ku ni December la 1 ye tanin la ni mnakin VOA season 2 ko Myanmar sanaw chain mnak 6 na yi ga ni 9 na yi thi line no meter 3240 ne 48 do wa ni dai yai thau lwin pe ni ba bi shin ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆံမိုးပြီပါ။အခုမနက်ခင်းနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။အဲဒီထဲမှာစိတ်ဝင်စားစရာတွေကတော့အီဂျစ်တရားရုံးတရုံးကနေ IS Islamic State ရဲ့အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်လိုက်ပါတယ်။ဖန်စီခံထားရတဲ့တူရကီကတရားမဝင်အဖွဲ့အစည်းအနေနဲ့အဖွဲ့အစည်းဖြစ်တဲ့ CUT အဖွဲ့အစည်းကခေါင်းဆောင်ကတူရကီအစိုးရနဲ့ညဉ့်ဉန်းရေးဟာလာပိုင်းအတွင်းဖြစ်သွားနိုင်တယ်လို့ပြောဆိုလိုက်ပါတယ်။မစ္စရီပြည်နယ်အတွင်းမှာလူမဲလူငယ်တအုပ်ကိုတနက်နေ့ပြစ်ခဲ့တဲ့လူပြူရဲရရှိဟာရဲတပ်ဖွဲ့ကနေနှုတ်ထွက်သွားပါတယ်လူသတင်းနေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားကြရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ဒီကနေ့ကြာရောက်တဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေမှာမြန်မာနိုင်ငံက HIV AIDS တိုက်ဖျက်မှုအလားအလာအောင်မြင်မှုရှိမရှိဘလို့အခက်အခဲတွေကိုရင်ဆိုင်ကြရတယ်လဲဆိုတဲ့အကြောင်းနဲ့အတူဒီတစ်ပတ်ထုတ်လွှင့်မယ့်မျော်လင့်နှွေးထွေးငြိမ်းချမ်းရေးအစီအစဉ်မှာတော့
ညဉ့်ညင်းမရှိရင်တော့ကျွန်တော်တို့ဒီအဓိကတော့ပြည်သူတွေပေါ့ပြည်သူတွေရဲ့အစားအဝတ်နေရေးတို့ဘာတို့ကတော့အများကြီးခက်ခဲရှိတယ်ပေါ့နော်ညဉ့်ညင်းဟို
ကရားပြည်နယ်ကညဉ့်ညင်းမျောလင်းတန်တွေကိုကြားကြရမှာပါဒါအပြင်ဒုတိယပိုင်းအစည်းအဝေးမှာပုံမှန်ထုတ်လွှင့်နေကြမြန်မာပြည်ကပေးစာပြည်ရင်းသုံးသက်ချက်နဲ့တက်ကြီးစကားအစည်းအဝေးတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒါတွေကိုလည်းမပေးခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ကိုစော်ဝင်းလိုင်ကကြေညာပေးပါမယ်ရှင်
အီဂျစ်တရားရုံးတရုံးက IS Islamic စစ်သွေးကြွအဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်လိုက်ပါတယ်။ဒီအဖွဲ့နဲ့ပတ်သက်ဆက်နွယ်နေတဲ့အဖွဲ့အားလုံးကိုလည်းအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်တတ်မှတ်ဖို့အတွက်စဉ်းစားနေတဲ့အကြောင်းတရားရုံးကတင်းငွေနေနေမှာပြောဆိုလိုက်ပါတယ်။အဲ့ဒီထဲမှာအခုလစောစောပိုင်းတုန်းက IS စစ်သွေးကြွအဖွဲ့ကိုအမျိုးသားရေးတစ္ဆာကနေအဖြစ်တတ်မှတ်ထားခဲ့တဲ့အီဂျစ်နိုင်ငံက Jihad ဘာသာရေးအစွန်းရောက်အဖွဲ့ဖြစ်တဲ့ Ansar Beit El Markets အဖွဲ့လည်းပါဝင်ပါတယ်။အဲ့ဒီ Ansar Beit El Markit အဖွဲ့ဟာအီဂျစ်နိုင်ငံမှာ Islamic သမ္မတဖြစ်တဲ့ Mohammed Morsi ကိုမနစ်တုန်းကဖျောက်ချခဲ့ပြီးတဲ့နောက်ပိုင်းစီနိုင်ကျွန်းဆွယ်မှာအီဂျစ်အစိုးရတပ်ဖွဲ့တွေကိုမကြာခဏဆိုသလိုတိုက်ခိုက်ခဲ့ကြပါတယ်ဒီတော့တွင်စီးရီးယားနယ်စပ်မြို့ဖြစ်တဲ့ကိုဘာနီမြို့ကိုထိန်းချုပ်နိုင်မှုအတွက်တိုက်ပွဲတွေဖြစ်နေတဲ့နေရာမှာ Islamic စစ်သွေးကြွ50ထက်မနည်းတည်ဆုံးခဲ့တဲ့အကြောင်းစီးရီးယားလူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့ကထုတ်ပြန်ပြောဆိုပါတယ်စစ်သွေးကြွတွေဟာခတ်တပ်ဖွဲ့ဝင်တွေနဲ့တိုက်ခိုက်နေတဲ့တိုက်ပွဲတွေအတွင်းမှာနဲ့အမေရိကန်ဥဆောင်ပြီးတော့လေကြောင်းကတိုက်ခိုက်မှုတွေနောက်ပြီးအသေးခံဘုံခွဲတိုက်ခိုက်မှုတွေအတွင်းတည်ဆုံးကြရတာဖြစ်တယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကပြောဆိုပါတယ်ခင်ဗျာ
အီဂျစ်သမ္မတဟော့စနီမူဘာရက်အနေနဲ့မကြခင်မှာပြန်လွတ်လာခြင်းရှိတယ်လို့သူ့ရဲ့ရှင်းနေကပြောပါတယ်မစ္စတာမူဘာရက်အနေနဲ့အကျင့်ပြတ်ချစားမှုနဲ့ထောင်ဒဏ်ကြခံနေရတာရဲ့သုံးပုံပုံကိုအကျဉ်းချခံပြီးဖြစ်တဲ့အတွက်2012ခုနှစ်အတွင်းဆော့အဆန်းကျင်ဆန္ဒပြသူတွေကိုတပ်ဖြတ်မှုမှာသူမပါဝင်ကြောင်းတရားရုံးကစနေနေ့မှာတည်လွတ်ပေးလိုက်တာဖြစ်ပါတယ်အသက်86နှစ်အရွယ်မစ္စတာမူဘာရက်ဟာသူ့အပေါ်ချမှတ်ထားတဲ့ထောင်ဒဏ်3နှစ်ကိုစစ်ဆေးရုံမှာကြာခံနေရတာပါဒါပေမဲ့အီဂျစ်နိုင်ငံရဲ့ဥပဒေသစ်အရပြစ်ဒဏ်ရဲ့3ပုံ2ပုံကိုကြာခံရပြီးသူတွေအနေနဲ့ပြန်လွတ်ခွင့်ရှိတာကြောင့်ပြစ်ဒဏ်3ပုံ2ပုံကြာခံပြီးဖြစ်တဲ့မစ္စတာမူဘာရက်ဟာမကြာခင်မှာပြန်လွတ်လာခြင်းရှိတဲ့ကြောင်းသူ့ရဲ့ရှင်းနေ Farid El Deep ကတင်းငွေနေ့မှာပြောလိုက်တာပါသမရဟောမူပါတဲ့အပေါ်ဆွဲချက်တင်ထားတာတွေကိုကင်းလွတ်ခွင့်ပေးခဲ့တဲ့အပေါ်မကျေနပ်တဲ့အတွက်စနေနေ့ညကဖြစ်သွားခဲ့တဲ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြသူနေရာအနည်းဆုံးတည်ဆုံးပြီး၉ရောက်တန်းရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အာဂရီလိုက်စားမှုဆိုင်ရာဆွဲချက်တွေကနေလည်းမစ္စတာမူပါရက်ကင်းလွတ်ခဲ့ပါတယ်နောက်ထပ်ထောင်ထဲချီတဲ့ကျောင်းသားတွေကလည်းတင်းငွေတွေကအီဂျစ်နိုင်ငံတောင်အမရှိတဲ့တက္ကသိုလ်တွေမှာဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ
်တူရကီနိုင်ငံမှာအဖမ်းဆီးခံရတဲ့တရားမဝင်အဖွဲ့အစည်းကာဒစ်စတန်ဝါကာစ်ပါတီရဲ့ခေါင်းဆောင်ဖြစ်သူကတူရကီအစိုးရအနေနဲ့ခတ်လူမျိုးတွေရဲ့အခွင့်အရေးတွေကိုအာမခံမယ်ဆိုရင်လာပိုင်းအတွင်းမှာညဉ့်ညံ့ရေးရနိုင်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။ဆယ်စုနှစ်သုံးစုကြာတူရကီနိုင်ငံအရှိတောင်ပိုင်းကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်တိုက်ပွဲဝင်နေခဲ့ပြီးလူပေါင်း4000လည်းတည်ဆုံးခဲ့ရတဲ့အထိဖြစ်ခဲ့တဲ့စန့်ကျင်နေမှုကိုအဆုံးသတ်စေရေးညှိနှိုင်းဆွေးနွေးဖို့လုပ်ငန်းစဉ်တစ်ရပ်ကိုရေးဆွဲထားပြီးဖြစ်တဲ့အကြောင်း KWP အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့အဗ်ဒူလာအိုကလန်ကတနင်္ဂနွေနေ့မှာထုတ်ပြန်ကြေညာပါတယ်။အိုကလန်ရောက်ရှိနေတဲ့ အစ္စတန်ဘူမြို့အပြင်ဘက်ကအချင်းထောင်ကိုခတ်လူလာသူဥပဒေပြုလွှတ်တော်အမတ်တီတွားရောက်ခဲ့ပြီးတဲ့နောက်အခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အစိုးရဘက်ကရောခတ်တွေဘက်ကပါဒီမိုကရေစီနဲ့ကန့်ညီတဲ့အဖြေရအောင်တာဝန်ခံမှုစိတ်ပိုင်းဖြတ်မှုနဲ့ယုံကြည်စိတ်ချမှုစတာတွေနဲ့ညှိနှိုင်းကြမယ်ဆိုရင်၄လကနေ၅လအတွင်းမှာပဲသဘောတူညီမှုရနိုင်လိမ့်မယ်လို့အော့ကလန်ကပြောဆိုတယ်လို့ဆိုပါတယ်။အော့ကလန်နဲ့အရာရှိတွေကြားဘာတွေဆွေးနွေးခဲ့ကြရဲဆိုတာကိုအသေးစိတ်ထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။ဒါပေမဲ့ညှိနှိုင်းဆွေးနွေးဖို့အတွက်လုပ်ငန်းစဉ်အခြေခံမှုနဲ့ပတ်သက်ပြီးတော့မကြခင်ထုတ်ပြန်မှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ဤပေါ်လာယောဂပိုးကြောင့်တည်ဆုံးသူအရေအတွက်တည်တည်တသာထိုးတက်လာတာမှာ9000နီးပါးအထိရှိလာနေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။လွန်ခဲ့တဲ့နှစ်လတုန်းကတည်ဆုံးလွန်ခဲ့တဲ့နှစ်ရက်တုန်းကတည်ဆုံးသူစီးရင်ထုတ်ပြန်ပြီးနောက်မှာနောက်ထပ်တည်ဆုံးသူအရေအတွက်1000အထိရှိခဲ့တယ်လို့ WHO ကပြောပါတယ်။အရင်ကစီးရင်မဝင်တဲ့တည်ဆုံးသူတွေရဲ့စီးရင်ထွက်လာတဲ့အတွက်လူသည်စီးရင်အခုလိုတည်တည်တသာများလာတာဖြစ်ကြောင်း WHO အရာရှိတွေကပြောပါတယ်ပြီးခဲ့တဲ့မလကဆလို့အီဘိုလာရောဂါပိုးကူးစက်နေသူအနည်းဆုံး 16,000 အထိရှိပြီးအဲ့ဒီလူနာအလုံးနီးပါးဟာဂီနီ၊လိုင်ဗေးရီးယားနဲ့ဆီရာလီယွန်းနိုင်ငံတို့ကဖြစ်တယ်လို့ဆိုပါတယ်လိုင်ဗေးရီးယားနိုင်ငံမှာရောဂါပိုးကူးစက်ပြန့်နှံ့မှုရော့ကျသွားပေမဲ့ဆီရာလီယွန်းနိုင်ငံမှာတော့တိုးလာနေတယ်လို့ဆိုပါတယ
်ဒီကံတိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တံမြန်မာပိုင်းစီစဉ်ကတနင်္လာနေ့နနခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြေညာနေပါတယ်ခင်ဗျာ Missouri ပြည်နယ်အတွင်းလက်နက်ကင်ဆောင်ထားခြင်းမရှိတဲ့ African American နယ်ပွားဆယ်ကျော်တက်လူငယ်တယောက်ကိုတနက်နေ့ပြစ်ခဲ့တဲ့လူပြူရဲရရှိဟာရဲတပ်ဖွဲ့ကနေနှုတ်ထွက်သွားပါတယ်အဲ့ဒီဖြစ်ရပေါ်မကြေမလတ်တဲ့ဖြစ်ပြီးတော့လမ်းပေါ်တက်ပြီးတော့ဆန္ဒပြပွဲတွေဖြစ်ခဲ့ရပါတယ် Ferguson ရဲတပ်ဖွဲ့ကနေသူနှုတ်ထွက်မှုဟာချက်ချင်းအသက်ဝင်ဒီဖြစ်တယ်လို့ရဲရရှိ Darren Wilson ရဲ့ရှေ့နေဖြစ်သူကစနေနေ့မှာပြောကြားခဲ့ပါတယ်တဲ့ဆက်ရှိနေရွယ်မိုက်ကယ်ဘရောင်းကိုပြီးခဲ့တဲ့ဩဂုတ်လအတွင်းဖာဂူဆန်မှာရှိတဲ့စင်လူးအစင်ချေဘုံမှာပြစ်ခတ်မှုဖြစ်ပွားပြီးတော့တည်ဆုံသွားခဲ့ပြီးတဲ့နောက်ပိုင်းရဲရရှိဝီလ်ဆန်ကိုအုပ်ချုပ်မှုဆိုင်ရာအရခွင့်ပြသတ်မှတ်ပေးထားတာပါဝီလ်ဆန်ကိုအခုလိုနှုတ်ထွက်သွားအောင်သူ့အနေနဲ့ရောရဲတပ်ဖွဲ့ရဲ့အရာရှိချုပ်အနေနဲ့ပါတစုံတရာဖိအားပေးတာမျိုးမလုပ်ခဲ့ပါဘူးလို့ဖာဂူဆန်မြို့တော်ဝင်ဖြစ်တဲ့ James Knowles ကပြောဆိုပါတယ်ရဲရရှိအနေနဲ့ဘာခံစားခွင့်မှလည်းရမှာမဟုတ်ဘူးလို့သူကပြောပါတယ်မြို့ရင်းမှာဆန္ဒပြမှုတွေအထီးကျုံးနေလူလက်လူရဲမှုတွေကြောင့်ဖြစ်ခဲ့ရတဲ့အပြစ်အစီးတွေကိုပြန်လည်ပြုပြင်ဖို့အတွက်မြို့ရဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေကစတင်ဆောင်ရွက်နေပြီလို့လည်းမြို့တော်ဝန်ကပြောဆိုပါတယ်ခင်ဗျာ
။ဟောင်ကောင်ကျွန်းမှာအစိုးရစန့်ကျင်ဆန္ဒပြသူတွေကအစိုးရရုံးဆိုင်ရာနေရာကနေတခြားနေရာတွေကိုတိုးချက်ဆန္ဒပြဖို့ကြိုးစားနေတဲ့အချိန်ရဲတပ်ဖွဲ့တွေနဲ့ထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ Admiralty အရမှာရှိတဲ့အဓိကလက်မကြီးကိုဆန္ဒပြသူတွေတင်ဖိုက်ဖို့ကြိုးစားနေကြတာမှာတကောင်ကျော်တင်းနယ်လာနေအစောပိုင်းမှာရဲကတားထားတဲ့နေရာကိုဆန္ဒပြသူတွေကကြော်သွားနိုင်ခဲ့ကြပါတယ်ရဲတပ်ဖွဲ့ဘက်ကလည်းမြေယိုဘုံနေနံပါတ်တုတ်တွေအသုံးပြုပြီးပြန်လဲခုခံခဲ့တဲ့အတွက်လူအတော်များများထိခိုက်ဒဏ်ရာရပြီးအ ਨੇ ဆုံး16ယောက်လောက်လဲဖမ်းဆီးတင်းတင်းခံခဲ့ရပါတယ်ဒါဟာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေကြားပြီးလွန်ခဲ့တဲ့သတင်းပတ်တွေတွင်ဖြစ်ခဲ့တဲ့အပြန်အလှန်တိုက်ခိုက်မှုတွေကနောက်ဆုံးဖြစ်ပေါ်မှုလည်းဖြစ်ပါတယ်တောက်တန်နေတုန်းကလည်းမောင်းခုတ်အရမှရှိတဲ့အတားအဆီးတွေကိုရဲတပ်ဖွဲ့ကရှင်းလင်းဖို့ကြိုးစားစဉ်ဆန္ဒပြသူတွေနဲ့လုံထွေးတပ်ပုတ်မှုတွေဖြစ်ခဲ့ပါတယ်အဲ့ဒီဖြစ်စဉ်အတွင်းဆန္ဒပြကြောင်းသားကောင်းဆောင်တို့ဦးဖြစ်တဲ့ Lester Shum နဲ့ Joshua Wong တို့အပါအဝင်လူအတော်များများဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။ပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းကစလို့ဆန္ဒပြဝတ်တွေဆက်တိုက်ဖြစ်ပေါ်ခဲ့ပေမဲ့တဖြည်းဖြည်းနဲ့အင်အားလဲနည်းလာနေပြီဖြစ်ပါတယ်။ဆန္ဒပြသူတွေအပေါ်လူတွေရဲ့ထောက်ခံမှုတဖြည်းဖြည်းလျော့နည်းလာနေပြီလို့မကြခင်ကကြောက်ယူခဲ့တဲ့လူလူစစ်တမ်းအတော်များများမှဖော်ပြထားပါတယ်။
ဘိုအာဖရိကသမ္မတနိုင်ငံကခရီးယန်ဘာသာဝင်စစ်သွေးကြော်တွေကလက်နက်ချပြီးတော့နိုင်ငံရေးအဖွဲ့အစည်းတစ်ခုအနေနဲ့လှုပ်ရှားတော့မယ်လို့ကြေညာလိုက်ပါတယ်။လက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Anti Balaka အဖွဲ့ရဲ့ထိတ်တန့်တာဝန်ရှိသူတို့ကသူတို့အဖွဲ့အနေနဲ့နိုင်ငံရေးနည်းနဲ့ပဲဆက်လက်ပြီးတော့တိုက်ပွဲဝင်သွားနိုင်မယ်လို့စနေနေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။သူတို့ရဲ့လှုပ်ရှားမဲ့အဖွဲ့အစည်းအစ်စ်ကိုတော့ Central African Party for Unity and Development ညီညွတ်ရေးနဲ့ဖွံ့ဖြိုးရေးဘိုအာဖရိကပါတီအဖြစ်နာမည်ပေးထားကြောင်းသိရပါတယ်ခင်ဗျာ။
ဆွေဇလန်နိုင်ငံကိုရွှေပြောင်းနေထိုင်လို့သူနိုင်ငံသားတွေအပေါ်အောက်ခြေသိမ်းကန့်သတ်တားမြစ်မဲ့အဆိုပြုချက်ကိုဆွေဇလန်လူမျိုးတွေကတခဲနဲ့မဲပေးကန့်ကွက်လိုက်ကြပါတယ်။အဲ့ဒီလူတို့ဆန္ဒခံရေးဘက်ဟာနိုင်ငံသားစန့်ကျင်ရေးအဆိုပြုချက်ဖြစ်ပြီးစီးပွားရေးရဒုက္ခရောက်စေမယ်လို့စန့်ကျင်သူတွေကပြောပါတယ်။တိုင်းပြည်အတွင်းနေရာတိုင်းပြည်အတွင်းရွှေပြောင်းနေထိုင်သူအရေအတွက်ကိုလူဦးရေစုစုပေါင်းရဲ့3,200ခန့်နှုန်းဒါမှမဟုတ်ရင်လေလူဦးရေ16,000နဲ့ညီမျှတဲ့အရေအတွက်သာနှစ်စဉ်လက်ခံမဲ့အဆိုပြုချက်ကို မက်ဆန္ဒရှင်84ရာခိုင်နှုန်းကတခဲနဲ့ကန့်ကွက်မဲ့ပေးလိုက်ကြတာဖြစ်ပါတယ
် Direct from Washington The Voice of America VOA
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ကိုစော်ဝင်းလိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုပတ်စင်ကဏ္ဍတွေကိုအလှည့်မပေးခင်မှာသတင်းဆောင်မတစ်ပုဒ်ကိုအရင်ထုတ်လွှင့်ပေးပါမယ်။ဒီကနေ့ဟာဆိုရင်ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့ဖြစ်ပါတယ်။ဒီကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့မှာ HIV ရောဂါပိုးကူးစက်နေသူတွေအတွက်ရောဂါကုသကွင်းအပြည့်အဝရာရေးအလေးပေးဆောင်ရွက်ဖို့UNAIDS အကြီးအကဲကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာတော့ HIV ရောဂါပိုးကူးစက်နှုန်းကျဆင်းခဲ့ပေမဲ့ထိရောက်တဲ့ကာကွယ်မှုတွေဆက်ပြီးလိုအပ်နေသေးပဲလို့မြန်မာနိုင်ငံအတွက်ပြုစုထားတဲ့ကုလသမဂ္ဂရဲ့2014ခုနှစ်ကမ္ဘာလုံးဆိုင်ရာ AIDS ကာကွယ်မှုအစီရင်ခံစာကဖော်ပြထားပါတယ်အပြည့်အစုံကိုတော့မန်းအင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးပါရှင်
ဒီဇင်ဘာလ၁ရက်နေ့မှာကြာရောက်တဲ့ကမ္ဘာ AIDS နေ့မှာ HIV ရောဂါပိုးကူးစက်နေသူတွေကိုထိထိရောက်ရောက်ကူတာပေးရေးကမ္ဘာနိုင်ငံတွေအနေနဲ့ထပ်ပြီးတော့စ조사အားထုတ်ဖို့လိုနေတယ်လို့ UNAIDS အကြီးအကဲ Michelle Sidibe ကအခုလိုပြောဆိုလိုက်ပါတယ
် I want to say to the world today that is
ဒီကနေ့ကြာရောက်တဲ့ကမ္ဘာ AIDS နေ့မှာကျွန်တော်တို့ရဲ့စ조사အားထုတ်မှုတွေကိုနှစ်ဆတိုးလှုပ်ဆောင်ကြဖို့အချိန်ဖြစ်ပါတယ်ယောဂကုသနေသူတွေကိုအများဆုံးကုသမှုလှုပ်ဆောင်ပေးပြီး HIV ယောဂပိုးမကုဆက်အောင်ကြိုတင်ကာကွယ်မှုကြီးစုဆောင်ရှောက်မှုလက်ခံရရှိနေသူတွေနဲ့အဲ့ဒီလိုအခွင့်အရေးတွေမရတဲ့သူတွေအကြားကွာခြားချက်ကိုနည်းနိုင်သမျှနည်းအောင်လှုပ်ဆောင်ကြရမှာဖြစ်ပါတယ်။နိုင်ငံတွေမြို့တွေလူမှုအသိုင်းအဝိုင်းတွေမှာ HIV ပိုးကုဆက်နေသူတွေကိုလိုက်လံကြည့်ရှုမယ်ဆိုရင်လိုအပ်တဲ့ကုသမှုကိုအများဆုံးဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ညီမချက်က2020ခုနှစ်မှာ HIV ပိုးကူးစက်နေသူ90ရာခိုင်နှုန်းအနေနဲ့သူတို့ယောဂအခြေအနေကိုသိရှိတာအဲ့ဒီ90ရာခိုင်နှုန်းကဆေးဝါးကုသမှုခံယူနိုင်တာနဲ့ဆေးဝါးကုသမှုရရှိတဲ့90ရာခိုင်နှုန်းကလည်းဗိုင်းရပ်စ်ပိုးကိုနိုင်နေနိုင်တာစတဲ့90 90 90ဆိုတဲ့ပြည့်မှတ်၃ခုထားပြီးတော့အလင်းမြန်ဆောင်ရွက်ဖို့ဖြစ်ပါတယ
်။ဒါအပြင်2030ခုနှစ်မှာကမ္ဘာတဝန်း AIDS ယောဂပပျောက်ရေးကုလသမဂ္ဂအနေနဲ့ရည်မှန်းစ조사နေကြောင်းလည်းပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာ HIV ရောဂါပိုးကူးစက်နေသူတွေအတွက်ဆေးဝါးကုသခွင့်ရရှိရေးအရေးတကြီးလိုအပ်နေကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD AIDS စင်တာကိုဦးဆောင်နေသူ NLD ပြည်သူ့လွှတ်တော်အမတ်ဒေါက်ဖြူဖြူတင်းက VOA ကိုပြောပါတယ
်။ဒီရောဂါဝေဒနာတွေကိုခွဲခြားဆက်ဆံမှုတွေဟိုကြောက်ကင်းစီခြင်းနဲ့နောက်ချက်ကကြတော့ကျွန်တော်တို့ဒီရောဂါတိုက်ဖျက်တဲ့နေရာမှာအားလုံးဟိုဒီကိုယ်ကိုယ်လည်းရောဂါဝေဒနာခံစားနေရပြီဖြစ်တယ်ဒီရောဂါကာဝယ်ဖို့အချက်ဖို့ဆိုတဲ့နေရာမှာအားလုံးသူတို့ကိုယ်တိုင်ပူပေါင်းဆောင်ရွက်စီစဉ်တဲ့စေတနာနဲ့ပေါ့နော်ဒီလိုသင်ပါခဲ့တယ်ဒီနေ့လေးမှာတော့ကျွန်မအဓိကပြောချင်တာတော့ဟိုကျွန်တော်တို့နိုင်ငံရဲ့ဆိုနိုင်ငံရေးခက်ခဲကြီးတော့ကျွန်တော်တို့နိုင်ငံမှာဟိုစီးပွားရေးခက်ခဲကြီးဖြစ်နေတယ်စီးပွားရေးကတည်းကမှုကြီးဖြစ်ပေါ်နေတယ်ဒီရောဂါဝေဒနာတွေကတော်တော်များများလည်းအဲဆေးဝါးကုသခြင်းနဲ့လည်းကုသနိုင်တဲ့အခွင့်အရေးတွေမရှိဘူးနောက်တစ်ခါကျတော့ဆေးဝါးကုသခြင်းနဲ့လေသူတို့မှာအခွင့်အရေးမရတာရယ်နောက်တစ်ခါကျတော့ဆေးဝါးနဲ့လက်လက်မမီရတဲ့ကြောင့်မတည်ဆုံးတဲ့နယ်နဲ့တည်ဆုံးနေရတယ်လို့ဒီရောဂါဝေဒနာဆက်ခံနေတဲ့ကလေးတွေကလေးတွေငယ်မိသားနဲ့ချင်းမှုလုံးတွေကလည်းတစ်နှစ်တစ်နှစ်ပိုးပြီးတော့မကြလာတာတွေ့ရပါတယ
်မြန်မာနိုင်ငံအတွက်ပြည့်စုံထားတဲ့ကုလသမဂ္ဂရဲ့2014ခုနှစ်ကမ္ဘာလုံးဆိုင်ရာ AIDS ကာကွယ်မှုအစီရင်ခံစာအရမြန်မာနိုင်ငံမှာ HIV ရောဂါပိုးရှိနေသူဦးရေခန့်မှန်းခြေ2သိန်းလောက်ရှိပါတယ်။အဲ့ဒီအထက်က39ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။အသက်14နှစ်အောက် HIV ရောဂါပိုးရှိနေသူကလေးအရေအတွက်13,000နဲ့နီးပါးရှိနေတာပါ။ HIV AIDS ရောဂါနဲ့တေဆုံးသူဦးရေဟာ15,000လောက်ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာ HIV ရောဂါပိုးကူးစက်ပြန့်နှံ့မှုနှုန်းကျဆင်းခဲ့ပေမဲ့လိင်တူချင်းဆက်ဆံသူတွေအမျိုးသမီးလိင်လူသားတွေနဲ့မူရစ်ဆေးဝါးထိုးသူတွေထဲမှာတော့ကူးစက်မှုနှုန်းအန္တရာယ်မြင့်မားနေသေးပဲလို့ကုလသမဂ္ဂလက်အောက်ခံအဖွဲ့တွေဖြစ်တဲ့ UNAIDS, WHO နဲ့ UNICEF တို့နဲ့ပူးပေါင်းထုတ်ပြန်တဲ့မြန်မာကျန်းမာရေးဝန်ကြီးဌာနလက်အောက်ခံအမျိုးသား AIDS အစီအစဉ်ရဲ့2013ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
ရှိနေခင်ဗျရန်ကုန်မြို့ပေါ်မှာကားရပ်နိုင်တဲ့နေရာအလုံးလောက်မရှိတာ နိုင်ငံတကာအဆင့်မီလမ်းစနစ်တွေမရှိတာမော်တော်ယာဉ်တွေကိုလမ်းဘေးမှာစီကံမရှိရပ်ထားကြတာတွေကြောင့်ယာဉ်ကြောပိတ်ဆို့မှုတွေဒီနေ့တခြားကြီးထွားလာနေပါတယ်လက်ရှိဖြစ်ပေါ်နေတဲ့ယာဉ်ကြောပိတ်ဆို့မှုတွေကိုစနစ်တကျဘလို့ကင်တွယ်ဖြေရှင်းသင့်ပါတယ်လဲဂုံးကျော်တရာတိဆောက်ချင်းဟာယာဉ်ကြောပိတ်ဆို့မှုပြဿနာကိုဖြေရှင်းပေးမယ့်အဖြေလားဆိုတာကိုအခုလာမယ့်အင်္ဂါညတရားလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွင်းနိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923829554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
တော်ရရှင်တွင်နေနဲ့မနေ့ဖြန်အင်္ဂါနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်အခုပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါမယ်အရင်ဆုံးတော့ VOA သတင်းတော့ကိုအောင်ရဲမောင်မောင်တာဝန်ယူတင်ဆက်ပေးနေတဲ့မျော်လင့်နှွေးထွေးငြိမ်းချမ်းရေးအစီအစဉ်ကိုနားဆင်ကြည့်အောင်ပါရှင
်
မင်္ဂလာပါခင်ဗျာမျိုးလင့်နေထွေးညဉ့်ရေးစီစဉ်ကနေကြိုဆိုပါရစေကျွန်တော်ကတော့အောင်ရမ်းမောင်ပါတနက်ခိုင်တိုက်ပွဲတွေမရနိုင်သေးတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာညဉ့်ရေးကိုမျိုးလင့်နေကြတဲ့တိုင်းသားပြည်သူတွေရဲ့နေ့စဉ်ဘဝတွေနဲ့ညဉ့်ရေးကြဘလို့ဆက်နွယ်မှုရှိနေတယ်ဆိုတာကိုသူတို့ကိုယ်တိုင်ပြောပြထားတဲ့ဘဝစကားတွေကနေနားဆင်ကြရမှာဖြစ်ပါတယ်ကျွန်တော်နဲ့အတူတင်ဆက်မဲ့သူတွေကတော့မမွန်မွန်ကျော်နဲ့ကိုရဲလင်းထက်တို့ဖြစ်ပါတယ
်ကျွန်မကမွန်မွန်ကျော်ပါ
ကျွန်တော်ကရဲလင်းထက်ပါ
ဒီတစ်ပတ်ဘာတွေမျှတောင်းရမလဲဗျာ
ဟုတ်ကဲ့ကိုအောင်ရဲရေမနို့2017အပြည့်ရပြီကလေးကတနတ်တန်နေပြန်ပြီးမကြားရတော့တဲ့ကယားပြည်နယ်ကိုလေ့လာကြည့်ရအောင
်ဟုတ်တယ်မတ်မွန်ကျော်ကြီးကယင်းီလို့သူတို့ကိုသူတို့ခေါ်ကြတဲ့ကယားဒီသားကငင်းကြဲကြီးမှာရှိပြီးတယ်လို့ပြောနေကြတော့ကိုယ်တိုင်သွားကြည့်ကြရအောင်ဗျာ
ထည်ဒီနေရာကတော့ကယားပြည်နယ်ရဲ့ထင်ကရနေရာတစ်ခုဖြစ်တဲ့တောင်ခွဲစီရီပေါ်မှာမွန်းတို့ရောက်နေကြတာနော်စီရီရှိတဲ့ကုန်းက189ပေလောက်မြင်တော့ဒီတောင်ခွဲစီရီပေါ်ကနေလှမ်းကြည့်လိုက်ရင်လိုက်ကော်မြို့တစ်မြို့လုံးကိုလှမ်းခြုံပြီးမြင်နေရတယ်နော
်ဟုတ်တယ်မမွန်ကျော်ကြီးငင်းချမ်းနေတဲ့လိုက်ကော်မြို့ကိုကြည့်ပြီးကျွန်တော်ဖြင့်ဒီသားကန်ဒီနဲ့တွားပြီးတွေ့ကျင်လှပြီဗျာတို့ရဲ့ငင်းချမ်းရဲ့ညှော်လင့်ချက်တွေဘလို့ရှိနေလဲသိကျင်လှပြီဗျ
ဒီဒေသမှာကငင်းချမ်းရဲ့လုပ်ငန်းစဉ်တွေဖော်ဆောင်တဲ့နေရာမှာရှေ့ရောက်နေတယ်လို့တို့ဒေသကန်ဒီကယူဆထားတယ်လေမြေမြုံမိုင်းကိစ္စတွေဒေသဖွံ့ဖြိုးရေးတွေအတွက် NGO တွေကဒီမြို့မှာလွတ်လွတ်လပ်လပ်လုပ်ကိုင်နေနိုင်တာတွေလည်းရှိနေတယ်လေ Like Call လေးစိတ်မှာလေးရင်စိုက်ပြီဆိုရင် NGO ကလူတွေ INGO ကလူတွေနဲ့အရက်ဖက်အဖွဲ့ကလူတွေပြားမှန်းခတ်နေတာကသက်သေပဲလေ
မမှုကျော်ပြောသလိုပဲကြားပြည်နယ်ကအခြားပြည်နယ်တွေထက်စာရင်တော့ငင်းချမ်းနဲ့ပတ်သက်ပြီးရှေ့ရောက်တယ်လို့မြင်မိတယ်ဗျအပြည့်ရပြီးတော့ဒေသခံတွေရဲ့ဘဝပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်မဖြစ်မနေလုပ်ရတဲ့လုပ်ငန်းတခုဖြစ်တဲ့မြေမြုံမိုင်းနဲ့ပတ်သက်တဲ့ပညာပိလုပ်ငန်းတွေမှာတော့လုပ်နေကြတယ်လေ။ဒါကြောင့်ကျွန်တော်ကမြေမြုံမိုင်းထိခိုက်ရတဲ့သူတွေကကိုကျော်ဝင်းချောင်းကိုပြောပြခြင်းနဲ့ကိုကျော်ဝင်းကကလတလို့ခေါ်တဲ့ KNDP လူမျိုးပေါင်းစုံပြည်သူ့မျိုးရေးတပ်ဦးမှတက်စုမှုအဆင့်လုပ်ခဲ့သူလေ။သူ့အကြောင်းနားထောင်ကြည့်ကြရအောင်နော်
။ကျွန်တော်နာမည်ကကျော်ဝင်းပါနော်။ကျွန်တော်နာမည်ကကျော်ဝင်းဒါပေမဲ့ကျွန်တော်ဒီတိုင်းလုပ်မဲ့ဟိုကစားဒီခြေတော်နဲ့ပတ်သက်ကျွန်တော်လုပ်ပါတယ်ခြေတူးပေါ့နော်ခြေတူးအနေနဲ့ကျွန်တော်လုပ်ပါတယ်နောက်ကျွန်တော်ကပေါ့ခြေအော်နည်းပေါ့ရမှာနော်ဒီမျိုးဒါဒီကနေဟိုးဒီအောက်ခေထားရမှာအဲ့ဒါအရှင်ပြည်ပြီးဆိုတာဒီဒီခြေကရှေးလောင်လောင်ပြီးမှကျွန်တော်တို့ဥမာပေါ့ကရှေးကိုပြန်ပေါ်ပြီးမှညပုံကြောင်ခွဲပြန်ထိုင်နေဒီမျိုးပေါ့နော
်ရိုက်ကွန်မျိုးပန်ကန်းကြီးွာစကွင်း၃ရက်ကွက်မှာရှိတဲ့မတန်ဆွမ်းသူများပြန်လည်ပြူထောင်ရေးခြေတူးဌာနမှာဘဝဒုတိယအတွက်ခြေတူးတက်ဆင်ပေးတဲ့လုပ်ငန်းမှာကိုကျော်ဝင်းအလုပ်လုပ်ပါတယ်သူကိုယ်တိုင်ကလည်းခြေတူးတက်ဆင်အသုံးပြုရသူတူဖြစ်တယ်လေဒီကိုကျော်ဝင်းအလုပ်လုပ်နေတဲ့ခြေတူးဆက်ယုံကိုကလရတအဖွဲ့က2009ခုနှစ်မှာဖွင့်လှစ်ခဲ့တာပါဒီဆက်ယုံထဲမှာခြေတူးလုပ်တဲ့ဆက်နှစ်ဆက်ရဲ့ခြေတူးလုပ်နေတဲ့နေရာမှာဖြတ်ပို့တောက်ပို့ထားတဲ့တူတွေလွှတ်တွေစောက်တွေကိုလည်းတွေ့ရပါတယ်ဒါ့အပြင်ထုံးတဲ့မူလောင်းနဲ့ဆက်ကရိယာတွေခြေတူးအတွက်တက်ဆင်မှုသစ်သားစာတွေတော်တော်များများထားတာကိုလည်းတွေ့ရတယ်
ကျွန်တော်ကဟိုမနေ့၈နိုင်နေညနေ၄နိုင်ဒီပဲကျွန်တော်လုပ်ပါတယ်။အရင်ကနေလကောဆန်ကနေလာပါတယ်နော်။ဒီမှာနင်းလေတော့အလောက်လောက်တယ်။ညနေပိုင်း၄နိုင်ကနေဆန်ကနေပြန်ပါတယ်။တရေသေးကိုကျွန်တော်ကပုံမှန်ရှိကျွန်တော်ကလူနာမူတီပေါ့နော်။တစ်ခါလေကတယောက်လာတယ်တစ်ခါလေကနှစ်ယောက်လာတယ်အဲ့လိုမျိုးပေါ့နော်။ လူနာများရင်တော့ညနေညမှုချက်လို့ပြောင်းသွားတယ်နော်အဲ့လိုမျိုးရှိပါတယ
်ဒီဆက်ယုံကကြားပြည်နေတဲ့မှာတခုတည်းသောခြေတုလုပ်ပြီးတက်ဆင်ပြီးတဲ့ဆက်ယုံမှာအရင်ဒီဆက်ယုံမတိဆောက်ခင်ကဆိုရင်ခြေတုလုပ်ချင်တဲ့လူတွေကရန်ကုန်ဒါမှမဟုတ်မန္တလေးလိုနေရာမျိုးတွေတွားပြီးခြေတုလုပ်ဖို့စီစဉ်ကြရတယ်ဒီထဲမှာကိုကျော်ဝင်းလည်းပါခဲ့တယ်လေဒီဆက်ယုံမှာကိုကျော်ဝင်းလိုဘဝတူ6ယောက်ကလည်းအလုပ်လုပ်ပေးနေပါတယ်သူတို့အားလုံးကအရေးမကြီးညက်တဲ့ကာလမှာသူတို့ရဲ့ခန္ဓာကိုယ်လေးကအရေးပါတဲ့ခြေထောက်တွေကိုဆွလွန်ခဲ့ရတဲ့သူတွေပေါ့သူတို့အားလုံးခြေတုလုပ်တဲ့အတက်ပညာကိုထိုင်းနိုင်ငံမဲဆောက်ကမဲတော်စည်းကမ်းမှာသုံးနှစ်နီးပါးသင်တန်းတက်ခဲ့ကြတယ်လို့လည်းပြောတယ်။ကိုကျော်ဝင်းအပါဝင်ဒီဆက်ယုံကလူတွေကညီမြမိုင်းအန်ဒီကိုဘသူလိုမှထပ်မဖြစ်စေချင်ဘူးလို့လည်းပြောတယ်
။ကျွန်တော်အရင်ကတို့ကအဖွဲ့စီရောကဲဟိုကင်းနေပြီလူမျိုးပေါင်းစုံပေါ့နော်။အဲမှာကျွန်တော်စစ်တပ်လုပ်ပါတယ်။ဒီသွားနဲ့လှူရှားနဲ့မနဲ့ဟိုငှနဲ့သုံးနိုင်ချိန်ပေါ့နော်။ TV မှာဟို3နိုင်ချိန်မှာချီတဲ့ကတိလီသွားတော့ပေါ့၃ချက်ပဲអော်មីကတိလီသွားတယ်ကျွန်တော်နောက်ပိုင်းတော့မသိတော့ဟိုင်းငញနဲ့နေရပေါ့ဒီလေခေါ်စီအောင်ရောက်မှဟိုទីတာလေမျိုးပေါ့၃ရက်၃ရက်ကတိလီမှနံပါတ်ရတီးတာမျိုးအဲ့တော့ကျွန်တော်ဒီကြားပြင်းနေမှာကျွန်တော်အင်းချိုင်းကျတော့ဘယ်လိုပြောမလဲလူလာတော့ပေါ့နော်မဖြစ်လဲချင်းကျွန်တော်ဘွားမျိုးမခံစားဖို့လဲလို့
ထိုင်ဝင်ကြခဲ့ရတဲ့အတိုင်းဆိုကိုကျော်ရင်ဘဝကစိတ်ဝင်စားစရာအတော်ကောင်းတာပဲနော်သူကိုယ်တိုင်ခြေထောက်တစ်ဖက်ဆုံးရှုံးခဲ့ရပြီးအခုတော့ဘဝသူတွေခြေထုတက်နိုင်အောင်အလုပ်လုပ်ပေးနေတာဆိုတော့ဘဝသူချင်းချင်းလေးစားစရာပဲနော
်ကဲမမွန်ကတော့ဘသူကြောင့်ပြောပြမှာလဲ
မွန်ကတော့လိုက်ကွန်မြို့ပေါ်ကအငန်းရင်မုံတယောက်ရဲ့အကြောင်းကိုပြောပြချင်ပါလေသူ့ရဲ့နာမည်ကတော့ကိုမြွန်ဝင်းလို့ခေါ်ပါတယ်
ကျွန်တော်ကားမောင်းနေကျွန်တော်မနက် sorry မနက်9နာရီလောက်နေအင်အားထွက်ပါတယ်လက်အင်အားထွက်ပြီးတော့တနေ့ကုန်တက်စီဆွဲပါလားတက်စီဆွဲရတဲ့ချိန်လည်းရပါတယ်တက်ခါလေးလည်းမရပါဘူးတရက်ဝင်ငွေကတော့ပြင်းပြပြန်တွက်ကြည့်လိုက်ရင်တော့တရက်9000လောက်ပဲကျန်ပါတယ်စီ9000ဘိုးလောက်ရင်းမဲ့ဆိုပုံမှန်ဘက်ဆံက1000နဲ့1000ကျော်ဝင်ကျင်ပါဘူးမြို့နံဂိမ်းမှာထိုးပါတယ်မြို့နံဂိမ်းမှာထိုးပြီးတော့ဒီလာခေါ်တဲ့လူကားလာငားတဲ့လူရှိမှကျွန်တော်လိုက်လို့ရတာပါတခါလေလဲဈေးနှုန်းမကိုက်လဲလိုက်သွားပါတယ်ဈေးမပေါလို့ဆိုပြီးတော့ဈေးပေါအောင်လို့ဆိုပြီးတော့လိုက်သွားပါတယ
်ဟုတ်အခုကျွန်တော်ကားငားချင်လို့
ဟုတ်ကဲ့ဘယ်လဲမသိဘူးပေါ့
ကျွန်တော်ဒီမော့ဆိုသွားချင်တယ
်ဟာဒီမော့ဆိုလာကောဒီမော့ဆိုဆိုတော့ကို1000လောက်တော့ပေးရမှာကော
ဩနည်းနည်းချုပ်လို့မရတော့လား
မရဘူးအကိုကျွန်တော်အတွားပြန်ဆိုစီက9000ဘူလောက်ကုန်ပါကို
အရပါလေဆိုလေ
ကျွန်တော်ဈေးဥပေါင်းမလို့ပါဗျဟု
တ်ကဲ့ပါအဲ့နားလေပါတော့ပါလို့အဲ့ဒါလေ
ဒေါနကူမှမွေးပါတယ်ဒေါနကူအလကငါးချောင်းမှအလေရန်တီတက်ခဲ့တယ်အထက်တန်းရောက်တော့အာတာကတစ်ကိုပြောင်းတယ်ဂျောခေဝါလည်းဒီပညာတိုင်အတုံးမှုအဲ့မျိုးပေါ့အလောက်ကရင်ရမှလည်းမတိချတော့ပညာကိုစောက်ကန်းတိုက်ကြီးမတင်ခဲ့ဘူးပြီးတော့ဒီယောက်ျားဆိုတော့ပတ်ဆိုင်ရှာပေါ့အလောက်ပဲပေါ့မင်းကလေးလောက်မှပညာတက်လောက်မှဆက်ရှင်ကလည်းဟိုပါပေါ့လမ်းလမ်းပါဆက်တွေ့ရေးလည်းမကောင်းတော့ပြီးတော့ဒီလမ်းနာကန်အဖွဲ့စီလည်းကြောက်ရတယ်စစ်သားလည်းကြောက်ရတယ်ကြောက်ရတဲ့အချိန်ပြီးတော့ဒီပညာရေးလကောက်ကောင်းတင်ချင်တော့
တစ်ချိန်လုံးကကြရပြည်နေမှာအငြိမ့်ညံ့မှုလေလူငယ်တွေမှာစပေးတန်ကြောင့်ပညာတပိုင်းတစနဲ့ကြောင်းထွက်အလုတ်လုတ်ကြရပြီးလက်နက်ကင်အဖွဲ့စီတဲ့ရောက်သူကရောက်အလုတ်ကျန်းဝင်လို့သူကလုံနေထမင်းစားလက်မမရတဲ့လူငယ်တွေအများကြီးရှိနေပါတယ်။အဲ့ဒီထဲမှာအခုပြောပြခဲ့တဲ့ကိုမျိုးဝင်းလဲပါခဲ့တာပေါ့။အပြစ်ရက်ပြီးနောက်ပိုင်းအခုကြာမှတက္ကစီကားလေးမောင်းပြီးလူလူတူတူဖြစ်လာတယ်ဆိုတော့ကိုသူကပြောပြသွားတာပါကိုအောင်ရဲ့ရေ
။မမွန်ကျော်ရေးကြားခဲ့ရတဲ့အတိုင်းဆိုအရင်တုန်းကဒီနယ်မြေမှာညီညာရေးဖြစ်စဉ်တွေကောင်းကောင်းမရှိခဲ့လို့အဲ့ဒီတုန်းကလူငယ်တွေကအခုရွယ်ရောက်ပြီးလှုပ်လှုပ်ကြတဲ့အခါမှာပညာရေးလိုအပ်ချက်တွေရှိနေသလိုအလုတ်ကင်ခွင်နှန်းတွေလည်းတိတ်မရကြတဲ့အနေအထားလို့ဆိုလိုချင်တာပေါ့နော်။ကိုယ်လင်းထက်ကရောဗာရင်မြန်သတိထားမိလဲဆိုတာပြောပါဦးလား
ကိုအောင်ရေအကောင်းပကကြည့်ရင်တော့အခုဆိုရင်ကြားပြည်နယ်ကအပြည့်ရဲ့ကာလနောက်ပိုင်းငင်းချင်းကိစ္စတွေလှုပ်လာနိုင်တော့အရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းအတော်များလာတယ်လေလူငယ်တွေအနေနဲ့လူမှုအဖွဲ့အစည်းတွေပြီးတော့လူမှုအခြေပြုအဖွဲ့အစည်းတွေအဖြစ်နဲ့လှုပ်ရှားဖို့ကလည်းတက်တက်ကြွကြွရှိတာကိုလည်းတွေ့ရတယ်အ ထူးသဖြင့်တော့ဒီမြေမြုပ်မိုင်းကိစ္စနဲ့ပတ်သက်ပြီးစက်တန်းကောက်တာတွေပညာပေးလုပ်ငန်းလုပ်တာတွေကိုလည်းတော်တော်လေးလှုပ်ဆောင်နေတာကိုတွေ့ရတယ်။မြေမြုပ်မိုင်းနဲ့ပတ်သက်ပြီးတော့ကြားပြည်နယ်ထဲမှာသတိထားမဲ့နေရာတွေရှိနေသေးတယ်လို့မတူဖော်ရသေးတဲ့မြေမြုပ်မိုင်းတွေလည်းရှိနေသေးတယ်လို့မြေမြုပ်မိုင်းပညာပေးလှုပ်ဆောင်နေတဲ့ကယင်လူငယ်များတက်မက
အရှိပိုင်းတော့ရှင်းမြောက်ပြောရအောင်နော်။နေစာတန်မြေရှိခဲ့ကအစိုးဆုံးပေါ့နော်။ဒီဖက်ရှိမဲ့တော့မကြည့်သေးတာရှိမဲ။ဒီသူပြအဒီကျွန်တော်တော်လိုက်အဆူရေပေါ့နော်အခြေဆိုင်အခိုင်မှာခြေဆိုင်ခဲ့တဲ့နေရာပေါ့နော်။အဲနေရာတွေကအများဆုံးရှိတာရှေ့ပိုင်းပုံများလဲမနောက်ဒုတိယတစ်ခုကဒီတတ်တိုင်နဲ့ဒီတာဝတိုင်နဲ့လော်ဘီတာရီအလျက်စီအဒီ
လက်စစ်ကျူးနဲ့တာဝတိုင်အဲအောက်မှာလည်းသူရှိသေးတယ်ပေါ့နော်။အင်းစစောကမိုင်းထီလို့ခြေထောက်ဆုံးရှုံးရတဲ့ကိုကျော်ဝင်းလူလူတွေထမက်ဖြစ်အောင်လောက်ကြရမှာတော့ဟုတ်ပါတယ်။ဒါပေမဲ့တစ်ဖက်မှာကျတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေဒီဒေသမှာတော်တော်များလာတာကိုတချို့ဒေသခံတွေကသိမ်မကြိုက်ကြဘူးတယ်လေ။တချို့ကလည်းအခုဆိုဒီအဖွဲ့အစည်းတွေများလာတာဟာငြင်းင
muzao siya dhaniye ga le gulu piyo thadire no.
Uma tute mu su daga chano ru lu chene tute mu ne akhu kini de tute mu aro u nino mi nyi u chano ru atue ga. Uma di tute la re zora le mi si ne miya daga u la da daari shi la me ka di miyai phi la me daga tute mu chano ru asa u di u shi la me miyai shi la re da chano ru tute mu lu chano ru mkha yu chano ru tute zi chine ga u knowledge bo no di ati pinya u na uma di uma na nga ye Ama kacche sihda ru sarpi dilukui bahasa ya edari jenuh ruga tutes ikhna.
Tidak pun cuy edwa si tepian sabijo tidak musuhin. Nyanyian ini pisinga kay mabuk lulu le tungte jare. Tamale si seluya me nyimu main cakui longan lui nyanyian longan lui si setua nai malu kalau tak puye nyimu main sayung jamai dawengkan usumu anggalai jodi jeli.
Nyanyian ya ro lembam le jenuh ru. ตัวเดียวเนี่ยเราลุยอะไรทำหัวเนาะทุกคนที่ทุกคนที่ดูเรื่องเนี่ยเราลุยอะไรทำหัวนะเราเนี่ยยังไงเราดีสุยานเนี่ยจันโอรุดีได้ข่าวเพื่อสีเนี่ยโอ้กลงโอ้เปลี่ยนแปลงเลยดีตัวเราจีจีเนี่ยวะเนาะกลงโน้นนู้นนั่นเพ่โอ้เปลี่ยนแปลงเลยดียังไงอยู่แต่เพื่อเรื่องลุลาลุเลยไม่ยาวเนาะนู้นนั่นเพ่กันยังไงอยู่ลุลาลาเนี่ยเราไม่
ส่วนอ่ะพี่นายมาเลยไอ้ผมว่าเนาะยังไงไม่ใช่เนาะจันทร์รู้ที่ดีกันเนาะปีตุลีบ่ปีตุลีเอสาวนี่รู้บารัวเนาะมีไอ้แค่แค่สิ่งเดียวเนาะยังไงกาวลาบีส่วนเนาะซาซายเนาะจันทร์รู้ได้บีเนาะตัวเดียวโอเคกูยังไม่ได้แม่มุ่งจริงนั่นไงแต่บริบทยังไม่พิจารณาไปไหมสิ่งเดียวยังไงกูที่เดียวเราบีโร่ที่กันนี่ทาวรายังไงพิจารณาที่เดียวตัวเดียวผมอยู่ดีกูมีอะไรในใจเลยแก้บีเนี่ยเด็กอ่ะปีตุลีเอมีอะไรในสกัดอันนี้กูที่เดียว
ย้อนเล่นนิดหนึ่งยังไอซีเดมาเต็มสเปกเกอร์อัพเชื่อปะเร่ตอนนี้ชิมยังไงสิเดมาเป็นเลสซองด้านนี้เลสก้าด้านนี้ก็เสร็จเต็มที่ตอนมาเชื่อปะเร่ชิลิเบียมย้อนเล่นนิดหนึ่งยังไอซีเดมาเป็นเลสซองด้วยจ้าตัวละเนี่ยฟิวเอเดรน่าโกอังเย่มามาต้าเวนยูเต็มสตาร์เร่ย้อนเล่นนิดหนึ่งยังไอซีเดมาเป็นเลสซองด้วยจ้าตัวละเนี่ยฟิวเอเดรน่าโกอังเย่มามาต้าเวนยูเต็มสตาร์เร่ย้อนเล่นนิดหนึ่งยังไอซีเดมาเป็นเลสซองด้วยจ้า
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်လေးကို